anche utile che mi ha detto che non ho visto la ma anche mi ha seguito a Piva o mi invio anche a Gusso di Meonsu e anche a Sa Gigi Lilin che piattone piano mia e no Singapore ma lei no Wine One Biro anche per me mi ha seguito di mi ha negato e ha seguito a Carova e ho anche anche ne ho già ben più in invece no io do la mia no anche di Tonga Cisacicune e Yike in Calama Bumujo Hong Uongi e Lisa Tamina Sarama tu a Yita Gere tu leve Japan Si Yoji Simishin a Puerto Rane tu le Nanganaki Tuabura ໂຕລະແລ້ວແຈອີ້ຫນັງງານຍາຕູມາຕົວປິເປັນແນ່ມາຕົວຫນ່າຍແມ່ນແດ່ທາງກວ່າ86ຄຸນີ້ນີ້ດໍມາຕູຕົວກວນຍາລູຕູຕົວແດ່ຄາມາຕູອອສເຕຣລຽຕົວລະຕົວແດ່ຄາມາຕູຫົກແກຕົວແດ່ຄາມາແດ່ຕູວ່າດີຄາແດ່ດີໄທຫນັງງານບັງກົ້າມິວ່າດົມມ້ອງລີໄຊກູຍောက်ຢູ່ແນ່ແດ່ຕູມາຍ້າຍຢູ່ເວແກ່ລະບໍນໍຕູຍ້າຍໄດ້ຢູ່ມາຕູແດ່ຈີບວານແນ່ຈີປິໂຕວ່າລູຄັນຊາແກ່ ်မှုတိဆောက်ရေးကော်ပိုရိတ်အဖွဲ့ဝင်အဖြစ်ကနေအနားယူရတဲ့အငိမ့်စားဒုတိယဗိုလ်ချုပ်ကြီးထွန်းကြည်ကလည်းသူရေးခဲ့တဲ့စာအုပ်ပေါ့နော်ထွက်တဲ့အခါမှာသူကလည်းဒီတပ်မှုငယ်ဘဝမှာသူလည်းအမေရိကကိုသွားပြီးသင်တန်းတက်တဲ့အခါကျတော့သူ့စိတ်ထဲမှာဒီဒွန်မောင်းလေစိတ်ကိုရောက်တဲ့အခါမှာထိုင်းနိုင်ငံအဒွန်မောင်းလေစိတ်ကငါတို့ရန်ကုန်ကမင်္ဂလာရုံလေစိတ်လောက်တော့မသားနာဘူးသူကတာတယ်ဆိုတဲ့ဟာမျိုးသူခံစားမိတဲ့အကြောင်းသူကရေးခဲ့တယ်ပေါ့အဲ့ဆိုအန်ကယ်ရောစင်ကာပူလေစိတ်ကိုစရောက်ပြီးတော့ဒီစင်ကာပူနိုင်ငံကိုမြင်လိုက်တဲ့အခါမှာအန်ကယ်စတင်ပြီးဘယ်လိုခံစားရပါလဲခင်ဗျအ
ဲမလိုခံစားရလဲဆိုတော့ MRTV တို့ဘာလို့မှာပေါ့လေအဲသူတို့ဒီတော်တော်တို့ကလေပြန်ကွင်းကြီးကပြီးသွားတာကိုဒီခန်းနဲ့ကြီးရဲ့ပုံတွေလုံငန်းတွေဘလို့အထူးတွေများပုံတွေဆန်းကျယ်ပုံတွေစသဖြင့်တချင်းဆိုပြီးတော့ပြတော့အဲကျွန်တော်ကလည်းဒီမှာအပြင်နဲ့မရောက်တော့ကဒီမှာရှိနေတဲ့ထပ်မှပြီးမွန်းမှန်ခြေလက်ထားတဲ့လေတီကြီးဟာအမင်္ဂလာလူတီကြီးဟာတော်တော်ပဲကြီးကျယ်ခမ်းနားပြီးတော့ဖြစ်နေပါပြီလားလို့ဆိုပြီးတော့ order ပြည်သူပြည်သားအတွက်တော့သူတို့လုတ်တဲ့လုတ်ရတာလုတ်ကြိုက်ပေးလိုက်တာပဲတော်တော်ကြီးကျယ်ပါလားလို့ထင်လိုက်တာပေါ့ဗျာ
ဟုတ်ကဲ့
ကိုယ်ကလည်းမတွေ့ဘူးပဲကိုဒါနဲ့သွားရနေပဲချမ်းကြီးလေးကြီးကိုဆင်းလိုက်တယ်တပြည့်တည်းတည်းပဲအချမ်းကြီးလေးစိတ်ဟာကျွန်တော်တို့မင်္ဂလာတုံမှာရှိတဲ့လေးစိတ်နဲ့ကအပြတ်ကွာသွားတာပေါ့ဗျာအဲသူတို့ချမ်းကြီးလေးကြီးကကျွန်တော်ဟိုးစစ်တော်တွင်တော့ကကျွန်တော်ကဒီတမှုကဘောနဲ့ချမ်းကြီးလေးကြီးကိုဆင်းဖို့တယ်ဗျာ
အဲ့တ
ော့ချမ်းကြီးလေးကြီးကအဲ့ဒီတုန်းကတော့ကျွန်တော်တို့ဟိုတောလေးစိတ်လိုပါပဲဒါတော့မကြည့်ဘူးမကြဲဘူးဗျနောက်တော့ဆင်းတော့ကလည်းပဲအဲ့ဒီကကျွန်တော်တိုင်းမှုနဲ့သွားတဲ့အခါကျတော့အလတ်တန်းသားတော့ပဲဟိုနောက်ဆုံးတကဆင်းတော့ကျွန်တော်ဒုက္ကဝဥစုရုပ်ဘောနဲ့ဒုဝင်ကြီးပေါ့ဗျာ
အော်ကာကွယ်ရေးဝန်ကြီးဌာနဒူးဝင်ကြီးအနေနဲ့
သွားတော့ဟုတ်ပြီဘောနဲ့ကျွန်တော်တို့ intrinsic ပေါ့ဗျာကျွန်တော်ကဘရောအစိုးရကနေပြောကိုကိုလာလမ်ဘောနဲ့ဆာရဝတ်သွားတယ်ဆာရဝတ်အပြာမှာချန်ကြီးမှာဆင်းတာ
ပေါ့ဟုတ်မလေးရှားပြန်ဟုတ်ကဲ
့ဟုတ်ကဲ့ဟိုကျွန်တော်ကြောင်းပြက်ခဲ့တဲ့နေရာဘူဂီတီမာကြောင်းတောင်မှာမရှိတော့ဘူ
းအဲ့
နေရာမှာဟိုတိုက်တွေပါနေဖြစ်နေပြီ
ဟုတ်ကဲ့အငယ်အဲ့တော့ဘယ်လိုခံစားပါလဲခင်ဗျာအငယ်အဲ့လိုမျိုးအရင်တော့ကိုကတာနေရနေပြီအခုသူများကိုလည်းအပြတ်တာပ
ါအရင်တော့ကျွန်တော်တာနေခံစားရတော့အခုတော့ပြောနေပြာဟိုရော်ဒီငယ်ခင်ဗျားလည်းကိုယ်နဲ့ပြောနေရင်ပြောနေမီးပြတ်သွားလို့မီးငိမ့်သွားပြီ
။ပေါက်သွားပြီ။ဟုတ်ကဲ့။
အဲ့တော့ကအဲ့ဒီတော့ဘီအဲ့ဒီမောင်ထဲမှာပဲအမောင်ထဲမှာစမ်းပြီးပြောတာပေါ့
ကျောင်းညာဒီမှာဆိုကြလမ်းစဉ်ကိုလှုပ်လိုက်တဲ့အတွက်ကြောင့်ကိုတိုင်းမီကရမ်းကိုနောက်ကျသွားတယ်လို့သူစိတ်ထဲမှာခံစားရတဲ့သဘောမျိုး
ပဲ။အဲ့လိုခံစားရတာပေါ့အများကြီးက
အခုဘယ်လိုခံစားရလဲနိုင်ငံရေးရ။
ကျွန်တော်နောက်ကျသွားတာပေါ့အခုကျွန်တော်နောက်ကျတယ်ဆိုတာဒီလိုပြောလို့ရမယ်လေ။ဟိုကျွန်တော်အဲ့ဒီရောက်ပြီးတော့ဟိုကျွန်တော်ကိုတစ်ချိန်လုံးကဒီမှာပြည်အရေးဌာနနဲ့ပတ်သက်ပြီးတော့အကြီးအကဲလုပ်သွားပူတဲ့ပုဂ္ဂိုလ်တယောက်ကကုလသမဂ္ဂကမှသူကလည်းတက်ဆိုင်ရာပြည်အရေးဌာနမှာကျွန်တော်တို့ตั้วยอกพี่တော့ဝင်ด้านกลางတောင်တောင်มาท่าส่งแกตัวกูอ้ายง่าอยู่พี่ป่ะเลยนามแม่တော့ไม่ပြောတော့ပါဘူ
းဟုတ်ကဲ
့အဲ့တော့အဲ့ဒီ तू อ่ะနေပြီးတော့ကျွန်တော်လည်းဒီအင်မတာခင်မင်ပါတယ်အဲ့ကျွန်တော်လှမ်းပြီးတော့ तू อ่ะဆက်လိုက်တယ်ကျွန်တော်ဆက်လိုက်တော့ तू ဒါပြောတော့ကျွန်တော်ကလည်းပဲစင်ကာပူနဲ့ကျွန်တော်နိုင်ငံနဲ့ဟာတော်လူလူกว่าชะသွားပြီလို့150လောက်နောက်ကျသွားပြီလို့ပြောတော့အဲ့အဲ့ဒီပညာရှင်ကြီးကပြောပါတယ် तू อ่ะမဟုတ်ဘူးတဲ့100လောက်တော့နောက်ကျသွားပြီတဲ့
ဟုတ်ကဲ
့တရားကြီးပါတယ်အားလုံး100လောက်နောက်ကျသွားတယ်တဲ့အဆအဆအရာရာပေါ့လေအဲ့တော့
ဟုတ်ကဲ့
နောက်ကျသွားပြီလို့သူတို့ကပြောတာပါပဲလေ
သူတို့က1965ခုနှစ်ကမှလွတ်လပ်ရေးရတာကျွန်တော်တို့ရဲ့ဟလာအများကြီးနောက်ကျတယ်ကျွန်တော်တို့ရဲ့18နှစ်လောက်နောက်ကျတယ်နောက်သူတို့က
ဒီ
စင်ကာပူမျိုးကြီးရဲ့ဒီစီပင်တာယာရေးဆိုရင်ဟလာဘယ်လိုလုပ်အောင်လဲဆိုရန်ကုန်မြို့မှာလာပြီးလေးလာရတဲ့ဘောကအဲ့လိုမျိုးကနေပြီးတော့မှဟလာအခုအဲ့လောက်လိုမျိုးဖြစ်သွားတဲ့အပေါ်မှာအန်ကယ်အဲ့ဒါကျွန်တော်တို့တိုင်းမျိုးဘယ်လိုမျိုးပြန်ဖြစ်စေချင်လဲအန်ကယ်
ကျွန်တော်ကပြောအောင်မယ်
ဟုတ်ကဲ့ဟိ
ုကျွန်တော်ကဒီဘုဂျိုးအောင်စားကိုအများကြီးကျွန်တော်ကဟိုကျေးဇူးတင်တယ်ပေါ့ဗျာ ကျွန်တော်တို့လွတ်လပ်ရေးအပြည့်သူကပေါ့ကျွန်တော်အမျိုးသားခေါင်းဆောင်ကြီးတက်မတော်ဖခင်ကြီးပေါ့ဗျာအင်မတန်ကြီးမားတဲ့ဂုံကျေးဇူးကြီးမားပါတယ်ဗျာဘာလို့ကျွန်တော်တို့ကော်မရှင်ရတော့ကျွန်တော်တို့ကဗြိတိရှာ subject ကော်မရှင်သဘောမျိုးပေါ့လေဟိုဗြိတိရှာတက်မတော်မှာရှိတဲ့အရာရှိဆိုအရာရှိငယ်တွေနဲ့ကျွန်တော်တို့အဲ့ဒီမှာအသွားကြောင်းတရတာပေါ့အဲ့ဒါ58ခုနဲ့ဘုကျောင်းဆန်းကြဆုံးပြီးနေ့ကနောက်ပိုင်းမှာကျွန်တော်ကြောင်းတရတာပေါ့တော့
အင်္ဂါဘယ်နိုင်ငံမှာသွားတက်တော်လဲခင်ဗျာ
ကျွန်တော်အဲ့ဒီမှာပေါ့စင်ကာပူပေါ့ဗျာ58ခုနဲ့မှာသွားတက်ရတော့
အင်္ဂါသွားတဲ့အချိန်ကမလေးနဲ့ဒီစင်ကာပူနဲ့ကမခွဲရသေးဘူး
ပေါ့ဘုကျောင်းဘုကျောင်းလွတ်လိုက်မြားလွတ်လိုက်မြားဒီလွတ်လိုက်မြားသေးဘူးဘာမြားသေးဘူးအဲ့ကြမ်းမဲ့ဒီ switch settlement မှာ
ကျွန်တ
ော်မလေးရပဲဒီ switch settlement မလေးရပဲဟိုဘာမှမလေးရှားတွေဘာတွေမဟုတ်သေးဘူ
း
အဲ့ဒီတော့အဲ့တော့ဘယ်မှာတက်ရလဲဆိုRAFC ဆိုတော့ကျွန်တော် Royal Army Service Corps ဆိုတာကကျွန်တော်တို့အရာရှိငယ်တွေကို regimental duty သင်ပေးတဲ့ကျောင်းပေါ့ဗျာအဲ့တော့အဲ့ဒီမှာကျွန်တော်တို့ကကျောင်းတက်ရတယ်ပေါ့အဲ့ဒီကျောင်းတက်တုန်းကအဲ့ဒီမှာကျွန်တော်တို့သိပြီးတော့လေးစားတယ်ဗျာခိုးတော့တော့ဗျာတိတဲ့အတိုင်းပဲဒီကရဟိုသွားကြလာကြပြီးကြဆိုတော့ခိုးရတဲ့ခါကျဗမာဆိုတော့တော်တော်ကိုယူသေးတယ်လေးစားတယ်မြန်မာ commission officer တယောက်အနေနဲ့သူကတော်တော်လေးစားတယ်ဘူဂျိုးအောင်စားကိုအများကြီးကျွန်တော်ကကျေးဇူးတင်တယ်ဘာဖြစ်လို့ဆိုတော့သူတို့ပြောတာပဲသူတို့ပညာရကအဲ့ဆုံးကဒီဗမာပြည်ကကျွန်တော်အုတ်ချွေးပညာနဲ့ပတ်သက်လို့သိပြီးတော့မြင်မာနေတယ်။ဘာလို့ဒီမှာရှိတာဟုတ်ပြခင် ICS 2တော်များ train လုပ်ထားတဲ့တချို့တော့သူတို့လာပြီးတော့အုတ်ချွေးပညာနဲ့သင်တဲ့အကြောင်းတွေလည်းပြောတယ်ဗျ။နောက်တစ်ခုကအထူးသဖြင့်ကတော့ CID ပေါ့ကျွန်တော်ဒီကျွန်တော်ပူကင်းစစ်ဆေးတာနဲ့ပတ်သက်ဟာကိုသူတို့အဲ့ပညာရကိုဒီမှာလာသင်တယ်ဗျ။နောက်ပြီးတော့မှတခါရဲအရာရှိသင်တာတက်ဖို့ဆိုပြီးတော့လည်းမန်းလေးကကျွန်တော်တို့ကို
ဆက်ချောင်းဟောပါဟုတ်ရဲ့တိတ်ပါ
အဲ့ဒီကျွန်တော်တို့ရဲအုပ်သင်ပေးတဲ့ကြောင်သူတို့တက်တယ်အဲ့ဒီဟာတက်တဲ့အချိန်မှာကျွန်တော်တို့ဒီပြရလာတယ်ဆိုတော့သူတို့လေးစားတယ်ဒါတစ်ချိန်ပေါ့အဲနောက်တစ်ခါကျွန်တော်တို့တာရင်မှုဘဝနဲ့ကျွန်တော်သွားတဲ့အချိန်ကြတော့ဥပမာ municipal ဌာနပိုင်းကပုံကိုယ်တွေပါလို့ဆိုလဲအရင်ဒီဘက်မှာလာပြီးပညာသင်ကြားပုံပြတဲ့ပြီးတော့ခိုးမှပြန်ပြီးတော့ဖြန့်ပြူးတဲ့သင်တဲ့သဘောလေးတွေရှိတယ်နောက်ပြီးတော့လည်းရေနံကိစ္စနဲ့ပတ်သက်လို့သူတို့ပြောတာပဲဒါရေနံတော့သူမှရှိပုံတော့မဟုတ်သို့တော်လည်းပညာရဲ့နဲ့ပတ်သက်လို့သူတို့6မှာလည်းသင်မှုရတယ်ဟို BOC ကျွန်တော်တို့ဒတိတော်က BOC မှာလည်းသင်မှုရတယ်အ
ဲ့တော့
ဘိုးတော်ကပညာဟိုကဒီကိုလာသင်တာအဲအခုကဟာဒီလိုမဟုတ်တော့ဘူးကျွန်တော်တို့ကအကုန်လုံးကြကြရင်ခဲ့ပြီးတော့ဖြစ်ကုန်တာပဲတနည်းတော့လေဗျာဟိုလွတ်လပ်ရစားပြီးတဲ့အချိန်မှာဒီမှာ insurrection ဖြစ်တာကိုသူတို့ဒီမှာလည်း insurrection ဖြစ်တာပဲဗျာဒါပေမဲ့သူတို့ဒီမှာဖြစ်တဲ့ insurrection ကိုသူတို့ဒီစီမံခံခွဲပြီးတော့ကျွန်တော်တို့အုပ်ချုပ်ပုံနီလန်းကစနစ်သိကျသွားတယ်ဘယ်လိုလဲဆိုတော့အဲဒီတုန်းကကျွန်တော်သွားတဲ့တုန်းကတော့ကျွန်တော်ကတန်ဂလီမှာလေကျွန်တော်တို့ Far F Training Center ဆိုတော့ဟိုကျွန်တော်တို့ Far Eastern Land Forces Headquarter ခေါ်တာပေါ့ဗျာတန်ဂလီမှာအဲ့ဒီမှာကျွန်တော်တို့ကသင်တန်းကျောင်းတရားကို advance ကျွန်တော်တို့ဒီညအော်ဖီဆာကိုစတရာဟိုတိုင်းမှုတွေဆိုတော့အဲ့ဒီမှာတက်ကြရတယ်အဲ့တော့အဲ့ဒီမှာတက်တော့ရတယ်ဆိုလို့ရှိရင်သူတို့ဘာကတောင်းကြမှုရှိပြန်တယ်လို့စင်ကာပူအစ်ထဲကတော့သူကအေဂျင့်တယ်ဆိုတော့ဒါပေမဲ့လူရင်းရတော့တော်တော်ယူထားတယ်ပေါ့ဒါပေမဲ့ဒီ main မလာယာပေါ့နော်အဲ့ဒီမှာတောင်းကြမှုကတော်တော်လေးဖြစ်တယ်ဖြစ်တော့အဲ့ဒီမှာကျွန်တော်သင်တန်းသွားတက်တဲ့အခါကျတော့သူတို့ BRICS plan ဆိုတာရှိတယ် Strategic Hamlet Policy ဟို General Brigadier BRICS ဗျအဲ့ဒီ General Templa က General BRICS ကိုတောင်းပြတာကျွန်တော် strategic hamlet တွေလုပ်တာပေါ့ဗျာအတိအပြရတော့ဗျာကျွန်တော်တို့အေးစေးတဲ့မြို့တွေဘာတွေမှာဘေးနားမှာရှိတဲ့ရွာတွေဘာတွေကိုသူတို့စုပြီးတော့အဲဒီမှာအရန်တားနဲ့ထားပြီးတော့ကျွန်တော်တို့ identity ကပေးပြီးလို့ရှိရင်သူတို့ဒီစပ်ပုတ်တော့ပြီး provision ဝယ်ခြင်းနဲ့ဆိုရင်လုံငယ်အစီအစဉ်နဲ့တော့ဝယ်အဲကျွန်တော်ပြန်ပြီးတော့လာပေါ့လေခொနည်းစားပြီးခொနည်းစားဆဲတယ်ဆဲစားပေါ့အဲ strategic hamlet
ဒီဟာမျိုး
ဒီပါများပေါ့အဲ့ဒါတွေ
ကတော့အဲ့ဒီဟာခိုးရတဲ့သွားမတူလားခဗျာကျွန်တော်တို့ချိန်မှာမြေဝကျွန်းမော်ရှင်းလင်းရေးလို့တော့ဖြတ်လေးပြန်တဲ့နည်းနဲ့မတူဘူးအဲ
့ဒီလိုပို့ဘူးသူတို့ကညက်တယ်ညက်တယ်ကျွန်တော်တို့ကသိမညက်လာဘူးခဗျာကျွန်တော်လည်းကောင်းကြီးဘွားတော့ကဒီကိစ္စလုံးခုပါတယ
်ဟုတ်ကဲ့ဟ
ိုသိမညက်ဘူးမညက်ဘူးဟိုသူတို့ကသိညက်တယ်ကျွန်တော်ပြောပြမယ်ဟိုလူတွေကိုဒီမိုကရေစီနဲ့ပတ်သက်လူသားအမြင်နဲ့ညက်တာကိုကျွန်တော်ပြောတာပါဘလို့လို့လဲဆိုတော့အဲ့လိုပေါ့ဗျာဟိုကျွန်တော်တို့ဟိုမလေးရကျွန်းတွေတစ်ခုလုံးမှာရှိတဲ့အင်မတန်သောင်းများမှုဖြစ်တဲ့အဲကျွန်တော်တို့များတဲ့နေရာတွေမှာအဲ့ဒီလိုပဲကျွန်တော်တို့လုတ်ကြတယ်လုတ်တယ်လုတ်တော့ပထမတော့ကျွန်တော်တော်တော်မှလူကြီးကဆူတယ်ဗျဆူတယ်ဆိုတာကအဲဒီလိုလုတ်တာမလွတ်လပ်ဘူးမတရားမျှတာဘူးသူတို့လူမျိုးနှိမ်နေပါတယ်ဒါပေမဲ့နောက်ပိုင်းကျတော့လူတွေကသူတို့ကသူတို့သဘောပေါက်သွားပြီးတော့တိတ်ကြိုက်သွားတယ်ဗျစားကြိုက်တယ်လို့ဆိုတော့နံပါတ်၁ကသူတို့စားပဲတောက်ပွဲနဲ့ပတ်သက်တဲ့အားလုံးကိုသူတို့အကုန်လုံးစားရတယ်ဟိုပေးရပေးရမလိုတော့ဘူးနောက်တော့ကသူတို့ရတဲ့လာစားတွေသူတို့အပြည့်သွားရတယ်ခွေးကြီးဆွေကြီးမပေးရတော့ဘူးနောက်ပြီးတော့တကဟောခိုင်းတဲ့ကိစ္စတွေပဲပဲလုံုံတို့ဟောခိုင်းလို့လေသူတို့ကသွားပြီးအပိုလုပ်ပေးရတာမရှိတော့ဘူးအဲသူတို့တော်တော်လေးသဘောကျသွားပြီးတော့အဲသူတို့ကကျင့်တတ်တာပြီးတော့ပြီးတာနဲ့ အဲဒီတတိတော်မကြပါဘူးဘာမကြောက်တော့တင်းကြမတိကလာလွတ်လာရသွားတာ
ဟုတ်ကဲ့
အဲ့ဒါနဲ့မလေးရှားညင်းရသွား
တယ်ခူကခူကမကွာဘူးလား
လူတွေက
ခူမလို့တလို့ဒီမှာလဲလှုပ်တဲ့ခါကျတော့ခူဘက်ကတပုံဘက်ကတော့ကို့ဒီဟိုရတူရွာသားကိုဘာမှလာပြီးဒုက္ခပေးလို့မရတော့ဘူးဒါပေမဲ့ကို့တက်ကပြန်ပြီးတော့အဲ့ဒီရတူရွာသားကိုဒုက္ခပေးတာရအင်္ဂယ်အဲ့ဒါနဲ့ကြအင်္ဂယ်ဘလို့နိုင်ရှင်ပြီးပြော
တယ်တို့ဒီမှာလဲခူပုံစံတော့မဟုတ်ဘူးလေအဲဒီ Bricks Plan Hamlet ဒီ Strategy Hamlet ဆိုတာကျတော့တတ်တဲ့တုံးနဲ့ဆက်လုပ်မယ်ဆိုပြီးတော့လဲနောက်ပိုင်းဒီဖြတ်လေးပြတ်တို့ဘာလို့ကဒါတွေအဲ့ဒီကနေပြီးတော့ဆလာရပဲလေဒါပေမဲ့တခုတော့ရှိတာပေါ့လေနောက်ပိုင်းတော့လည်းပဲအေးစီတော့အေးသွားဒါပေမဲ့လူလူကတော့အတော်ခံရတာတော့ဖြစ်သွားတာပေါ့လေ
ဒုတိယကမ္ဘာစစ်ကြီးပြီးစမြန်မာနိုင်ငံမလေးရှားနိုင်ငံစင်ကာပူနိုင်ငံတွေဗြိတိသျှလက်အောက်ကနေလွတ်လပ်ရေးမရခင်မှာဗြိတိသျှတွေအုပ်ချုပ်ကုကဲတဲ့ဗမာတပ်မတော်ရဲ့တပ်မှူးငယ်တယောက်အနေနဲ့အငိမ့်စားဗိုလ်ချုပ်ကြီးသူရဦးတင်ဦးစင်ကာပူနဲ့မလေးရှားကဗြိတိသျှစစ်တပ်မှာစစ်ဖက်ဆိုင်ရာတင်ဒန်းတွေတက်ရောက်ခဲ့စဉ်ကအတွေ့အကြုံတပ်ရင်းမှုအဆင့်ဒုတိယကာကွယ်ရေးဦးစီးချုပ်ကြီးစတဲ့အစ်မင့်ယာရူးကြီးတွေမှာထမ်းဆောင်ခဲ့စဉ်မလေးရှားနဲ့စင်ကာပူကအတွေ့အကြုံတွေကိုတင်ဆက်ပေးခဲ့တာပါခင်ဗျာနောက်တစ်ပတ်အောက်တိုဘာလ24ရက်တနင်္ဂနွေနေ့မနေ့တပ်မှူးတပ်သားပြောစကားအပတ်စဉ်ကဏ္ဍမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံရေးပါတီရဲ့ဒုတိယဥက္ကဋ္ဌလူထုခေါင်းဆောင်ဘဝမှာမြန်မာနိုင်ငံသားတဦးအနေနဲ့စင်ကာပူမှာတွားရောက်မျက်စိခွဲစိတ်ကုသမှုခံယူစဉ်မတူခြားနာကွဲပြားတဲ့အတွေ့အကြုံတွေနဲ့ပတ်သက်ပြီးငိမ့်စားဗိုလ်ချုပ်ကြီးသူရဦးတင်ဦးရဲ့ပြောစကားတွေကိုတင်ဆက်သွားမှာဖြစ်ပါတယ်ခင်ဗျာ။စောင့်မျှော်နားဆင်ကြပါ။ကျွန်တော်ရော်နီငိမ့်ပါ။